ကေဗီနယ်မြောက်ဝတီခရိုင်ကော့ကရိတ်မြို့နယ်အတွင်းကစစ်ကောင်စီတပ်တွေ၃ရက်အတွင်းစုခွာပေးဖို့ကေအန်ယူကသတိပေးလိုက်ပြီးနောက်မှာကေအန်ယူသားအစီရင်လက်အောက်ခံကေအန်ယူသားလက်မြောက်ရေးတပ်ကေအန်ယူသားကာကွယ်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဒီနေ့မတ်လ၁၂ရက်နေ့မှာတိုက်ပွဲတွေဖြစ်နေပါတယ်။ကုံစယ်စီစဉ်မှုလုပ်နေတဲ့အာရှလမ်းကိုအသု ရပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်အတွင်းကစစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU ကသတိပေးလိုက်ပြီးတဲ့နောက်မှာကရင်မျိုးသားစီယုံလက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာမတ်လ12ရက်နေ့မှာပေါ့12ရက်နေ့မှာပါတိုက်ပွဲတွေဖြစ်နေပါတယ်။နှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေပြီးပြစ်ခတ်မှုတွေဖြစ်နေတဲ့အတွက်အာရှလမ်းမပေါ်ကကုန်တင်ကားတွေလည်းပြစ်ခတ်မိရှုခံခဲ့ရပါတယ်။ KNU ကတော့ဒီလမ်းတွေဟာစစ်ကောင်စီတပ်တွေအတွက်စစ်ရေးနဲ့စားနပ်ရိက္ခာတွေအတွက်အထောက်အကူပြုနေတဲ့လမ်းဖြစ်လို့ပြည်သူတွေမသွားလာဖို့စာထုတ်ထားတယ်လို့ဆိုပါတယ်။ဒီကနေ့ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အာရှလမ်းကိုပါပိတ်ထားတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကအခုလိုပြောပါတယ
်ပြောလို့မရဘူးဟိုမက်ပြစ်ခတ်တိုက်ပွဲကတော့ဖြစ်နေတာပြရတယ်လေဟိုမနေ့ဟိုညနေပိုင်းနဲ့ညနေညနေဒီမနေ့ကလက်ဖြစ်တယ်ဆော့ဆော့ဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့
အခုကပါလဲဆိုတော့လမ်းအောင်ကျွန်တော်ပိတ်လိုက်ပြီဒီလမ်းကစစ်တပ်တွေတောက်ဆော့သွားနေတဲ့လမ်းဖြစ်တယ်ပြစ်စစ်တပ်တွေပောက်ဖို့လမ်းတွေလည်းဖြစ်တယ်ကွန်ကရစ်လမ်းကြောင်းတစ်ခုလည်းဖြစ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်ပြောချင်တာကတော့ပွားတင်လားမပွားတင်လားဆိုတာကျွန်တော်ရွာစာထုတ်သပြီးတာလေအဲ့ဒါတော့ပြီးပြီတော့ကောင်းတယ်လေအဲ့ဒီစာကရုပ်သိမ်းတာလည်းမဟုတ်ဘူးဒါပေမဲ့အချိန်ကြီးကဒီလိုထပ်မှန်ပြီးတော့ပြီးခဲ့တဲ့၃ရက်ပဲဒီလိုစာမြုပ်ပြန်ထုတ်လာတယ်ဆိုတော့အဲ့ဒါစိတ်ငယ်ဆိုတော့ကျွန်တော်တို့ကတော့အဲ့ဒါရှင်းရှင်းလင်းဖြစ်နေတာပေါ့လို့ရ
မလာ၁၂ရက်နေ့မှာတော့စစ်ကောင်စီတပ်တွေကကုန်ကားတန်းကိုအကာအကွယ်ယူပြီးလမ်းလျှောက်တက်လာတဲ့အတွက်ကော့ကရိတ်မြို့နယ်အာရှလမ်းမပေါ်မှာပဲထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကလည်းပြောပါတယ
်ဒီနေ့တော့တိုက်ပွဲနည်းနည်းပိုကျန်းတယ်ဖြစ်တာကအဲကမိုင်ကုန်းနားမှာလည်းဖြစ်တယ်နောက်ပြီးတော့ရီတကွန်နားမှာလည်းဖြစ်တယ်နောက်ပြီးတော့ဒီဆက်ကသာစစ်ကြောင်းကသူကကားတန်းနဲ့မတက်တိုင်းနဲ့လမ်းလျှောက်တက်လာတယ်လမ်းလျှောက်တက်လာတော့ဒီကားထဲမှာကုန်းတွေတက်ဆင်းနေတဲ့ကားတန်းကိုသူကအကာအကွယ်ယူပြီးတက်တယ်။နောက်ပြီးတော့ရေကုန်ကွေးမှာတိုက်ထိတွေ့မှုဖြစ်တယ်။နောက်ပြီးတော့ကမိုင်ကုန်းဘက်မှာလက်လက်ကြီးနဲ့နှမ်းပစ်တာပေါ့နော
်။စစ်ကောင်စီဘက်ကတော့ခရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။စစ်ကောင်စီတပ်တွေဟာမြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်တွေကနေမဆုတ်ခွာပဲကျေးရွာတွေမှာပဲတက်ဆွဲနေရယူထားတဲ့အတွက်စစ်ဘေးရှောင်နေအဖို့နေရပြန်ဖို့မလွယ်ကူတာကြောင့်နှစ်ဖက်တင်းမာမှုတွေပိုဖြစ်လာလိမ့်မယ်ဆိုပြီးဖလိုစော်တော်နီကပြောပါတယ်။
အချင်းများပို့တော့ပြင်းမှလာဖို့ပဲရှိတော့ဘာလို့လဲဆိုတော့ကျွန်တော်တို့ကတအားဆုပ်ခံမှုပြောတာဒါအာလကားပြောတာမဟုတ်ဘူးအလဟတာအသေးချင်ပြောတာလည်းမဟုတ်ဘူးဘာလို့လဲဆိုတော့စစ်ပြေးဆောင်နေရတဲ့လူတွေကဟိုဒီဒီမှာလာကျွန်တော်က3လရှိပြီအဲ့ဒါသူတို့အိမ်ကျန်ကျင်တယ်သူတို့ကညာလည်းဆိုအဲ့အိမ်ကျန်ရှိတဲ့အနေအထားတွေမှာစစ်တပ်တွေကတွားရောထိုင်နေပြီးတော့ဟောရွာသားတွေရဲ့ပြည်စည်းဥစ္စာတွေပိုးပြီးဆိုးလူရဲ့ပြီးတော့အဲ့မှာပြည်စည်းရတယ်ဖြက်စည်းရတယ်ရှိကားတွေလျှောက်ယူပြီးတော့ရောင်းသွားတာလည်းလူတိုင်းသိနေကြတာအဲ့ဒါကြောင့်မလို့ကရွာသားတွေကပြင်နေတဲ့အချိန်ဖြစ်တယ်သူတို့ရှိနေရင်လည်းဘယ်သူမှပြန်လို့ရအောင်မဟုတ်ဘူး
ကရင်ပြည်နယ်မြဝတီခရိုင်လေးကိတ်ကော်နယ်အနီးတစ်ဝိုက်မှာ2021ခုနှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ပွဲတွေဖြစ်နေပြီး3လကြာတဲ့အထိအနီးတစ်ဝိုက်ကကျေးရွာပေါင်း10ရွာကျော်ကစစ်ပေးဆောင်သူတွေဟာနေရာမပြောင်းနိုင်ကြသေးပါဘူး။ဒီအတွက်စစ်ကောင်စီတပ်တွေ3ရက်အတွင်းဆုတ်ခွာသွားဖို့ KNU တပ်မ6ကမတ်လ9ရက်နေ့ကသတိပေးစာထုတ်ပြန်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာတာဖြစ်ပါရဲ့ရှင်။